တော်ရရှိမှာခဗျာကျောင်းသူကျောင်းသားတွေကိုပညာတက်မြတ်အောင်မတင်ကြနိုင်တဲ့ဉာဏ်ဖြင့်တဲ့ဆရာဆရာမတွေစာတင်ကြရမှာစေရနာမရှိတဲ့ဆရာဆရာမတွေကိုနယ်ဝေးဒေသတွေစီပြောင်းရွှေ့တဲ့စနစ်တွေကိုစတင်ကျင့်သုံးတော့မယ်လို့ NLD အစိုးရပညာရေးဝန်ကြီးဒေါက်တာမျိုးသိန်းကြီးထုတ်ပြန်ပြောဆိုလိုက်တဲ့မူဝါဒတဲ့ပေါ်ပညာရေးဝန်ထမ်းတွေကြားပြစ်တင်ဝေဖန်မှုတွေပွက်လောရိုက်ခတ်နေပါတယ်နေပြည်တော်မှာဖေဖော်ဝါရီလ9ရက်နေ့ကကျင်းပခဲ့တဲ့ကျောင်းပြင်ပနဲ့တသက်တာပညာရေးကဏ္ဍဘိုးအဆင့်ညှိနှိုင်းအစည်းအဝေးမှာပညာရေးဝန်ကြီးကလာမယ့်နှစ်အတွင်းစတင်ကျင့်သုံးတော့မယ့်ဒီမူဝါဒတစ်ကိုချပြလိုက်တာပါ
။စာမေးခွန်းရမှတ်သည့်ကျောင်းသားရဲ့ performance ကိုပြောတာမဟုတ်ဘူး။ဆရာဆရာမကကျောင်းသားကျောင်းသူကိုဘယ်လောက်တက်အောင်တင်ပေးနိုင်လဲဆိုတဲ့စွမ်းဆောင်ရည်ကိုတိုင်းတာတာဖြစ်ပါလေ။ကျောင်းသားကျောင်းသူကိုစာမေးခွန်းချဖို့မဟုတ်ပါဘူး။ဒါကိုကျွန်တော်တို့သွားမှဖြစ်ပါလေ။နောက်2018မှာရာထူးတိုးပြောင်းပြီဆိုရင်တော့အဲ့ဒီ performance ပေါ်မှာမူတည်ပြီးဆရာဆရာမအားလုံးကို၅နှစ်ပြည့်တယ်ဆိုတာနဲ့ကျွန်တော်အဲ့ဒီ performance ပေါ်မှာမူတည်ပြီး performance ကောင်းရင်ဒီဘက်ကျောင်းလေးဟိုဘက်ကျောင်းကိုပြောင်း performance မကောင်းရင်နည်းနည်းဝေးတဲ့နေရာသွားအောင် performance လည်းမကောင်းဘူးစေတနာလည်းမရှိဘူးတတိလည်းမရှိဘူးကျောင်းသားကျောင်းသူကိုတင်ယူတက်မြောက်အောင်လုပ်ပေးဖို့လုပ်တဲ့တတိလည်းမရှိဘူးအနစ်နာလည်းမရှိဘူးဆိုရင်တော့ဝေးဝေးသွားတော့
ဝန်ကြီးရဲ့ပြောကြားချက်အပေါ်ပညာရေးဝန်ထမ်းဆရာဆရာမလောကမှာဝေဖန်မှုတွေရှိနေတယ်လို့ပဲလေးလံစောင့်ကြည့်သူတွေကြားမှာလဲအရေးချင်းချင်ဖြစ်တဲ့ဆရာဆရာမတွေကိုဝေးလံခေါင်းတည်တဲ့တိုင်းသားဒေသတွေစီပို့ဆောင်တော့မလားဆိုပြီးစိုးရိမ်မှုတွေလည်းပေါ်ပေါက်နေပါတယ်အစိုးရရဲ့မူဝါဒတွေနဲ့လှုပ်ဆောင်ချက်တွေကိုလေးလံတုံ့သက်နေသူတို့ဖြစ်တဲ့ဦးလှထွန်းခိုင်ကတော့တိုင်းရင်းသားတွေနဲ့ရင်ကြားစစ်ရေးတိဆောက်နေချိန်မှာအစိုးရပညာရေးဝန်ကြီးရဲ့ဒီမူဝါဒတစ်ကြောင့်ငြင်းငြင်းရေးလုပ်ငန်းစဉ်တွေအထိတက်ရောက်မှုရှိသွားမှာကိုစိုးရိမ်မိကြောင်းပြောပါတယ်
ဒီနိုင်ဝင်ကြီးပြောထားတဲ့အတိုင်းသားတကယ်လက်တွေ့ရှင်းသုံးမယ်ဆိုခဲ့ရင်မြင်သာထင်သာရှိတာကတော့ကျွန်တော်တို့အရင်ခေတ်ဆက်ဆက်မှာခံစားခဲ့ရတဲ့ဒီဝန်ထမ်းတွေရဲ့ခံစားမှုနောက်ပြီးတော့ဒေတာကန်အထူးသဖြင့်တော့နေစုံနေပြားဒေတာမှာရှိနေတဲ့တိုင်းရင်းသားတွေရဲ့ခံစားမှုပေါ့နော်သူတို့တွေရဲ့ခံစားမှုကအရင်တက်တောင်ပို့ပြီးတော့သိုးပါနိုင်ကြီးရှိပါတယ်ဘာဖြစ်လို့ဆိုတော့သူတို့တွေကဒီအစိုးရတဲ့လက်ထက်မှာသူတို့ကတကယ်ပဲပြောင်းလဲတော့မှာပဲဆိုတော့မျောလင့်ချက်တစ်ခုနဲ့မျောလင့်နေကြတဲ့သူတွေပေါ့နော်အဲ့တော့အခုမှဒီလိုကြီးရဝန်ကြီးလိုပုံပုံမျိုးကဒီလိုမျိုးပြောလိုက်တဲ့ဆိုတဲ့အခါကျတော့အကျိုးဆက်ကတော်တော်ကြီးနိုင်ပါတယ်အဲ့တော့တန်ခါတို့လိုအစုံဖြားမှနေတဲ့တိုင်းရင်းသားတွေဟာဒီလိုမျိုးပြည်တွင်းမှာခက်ညံ့ညံ့အသုံးစားလို့မရတဲ့ဝန်ထမ်းအနေနဲ့ပဲတံမာလားဆိုတဲ့အမြင်မျိုးထပ်ပြီးတော့တို့တို့အတွက်ခိုင်မာသွားစေတယ်လို့ကျွန်တော်တို့ယူဆပါတယ်ဒီလိုမျိုးအရေးကြီးတဲ့ဝန်ကြီးဌာနကနေပြီးတော့ဒီလိုမျိုးပြောလိုက်တဲ့ဟာဒီငင်းငန်းရေးအတွက်ကိုပါသွားပြီးတော့မရည်ရွယ်တော့လဲသွားပြီးတော့ထိခိုက်နိုင်တယ်လို့ကျွန်တော်တို့ယူဆပါတယ်ငင်းငန်းရေးအတွက်ကိုအထောက်ပံ့ဖြစ်စေတဲ့စွမ်းဆောင်စည်းရုံးနိုင်တဲ့သကလုံးမျိုးအသုံးအနှုန်းမျိုးကိုပြောရမယ်အစားအခုလိုမျိုးစီရင်နာမကောင်းတဲ့သူနောက် performance မကောင်းတဲ့သူတွေကိုထိုင်တဲ့ကိုကံပဲသွားကြရောဟဲ့ဆိုတာမျိုးလုပ်ရင်တော့တော့နှစ်ပိုင်းတော့ဖြစ်နိုင်ပါလေတစ်ပိုင်းကဘာလဲဆိုတဲ့အခါကျတော့နေဝေးကိုပို့မယ်ဆိုတဲ့ကိစ္စဟာဒီနေကနေပြီးတော့တခြားနေပေါ့နော်ဒီတွင်းမှာပဲတခြားနေကိုပို့မယ်ဆိုတဲ့အသေးပဲကိုလည်းစောင့်နိုင်သလိုအချင်းချင်းအစဉ်အဆက်မှာဖြစ်ခဲ့တာကတော့အစုံအဖျားကိုနေဆက်လို့နေရာမျိုးတွေကိုကလန်းလန်းနေရာမျိုးတွေကိုဝေးလံခေါင်တည်တဲ့နေရာသွားရေးလာရေးခက်ခဲတဲ့နေရာလမ်းမဆက်တွေခက်ခဲတဲ့နေရာတွေကိုပို့ပြလိုက်တယ်ဆိုတော့ပါရကတွေကရှိနေခဲ့တာပါအဲ့ဒီတော့နေဝေးလို့ပြောတဲ့ဟာမှာတော့နည်းနည်းတော့အသေးပဲဖွင့်ဖို့လွန်မယ်လို့ထင်ပါတယ
်မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများတက်မကအဖွဲ့ချုပ်ဒုတိယဥက္ကဋ္ဌဒေါက်တာဆိုင်းခိုင်မျိုးထွန်းကတော့ဒီလိုမူဝါဒမျိုးချမှတ်တော့မယ်ဆိုရင်ကျေပြက်တဲ့လေးလာမှုမျိုးဒါမှမဟုတ်သက်ဆိုင်ရာပညာရေးဝန်ထမ်းတွေနဲ့ကျေကျေပြက်ပြက်ဆွံ့နှွေးတိုင်ပင်တာတွေရှိတဲ့လို့ထောက်ပြပါတယ
်ကျွန်တော်ကတော့ဒီဟာကတော့နည်းနည်းတော့ဖိတ်ဆိုးသေးတယ်လို့ထင်တာပဲတော့ပြောပွန်ကြီးနည်းပြောတာပေါ့လေကျွန်တော်တို့ဖြစ်ချင်တာဖြစ်စေချင်တာနည်းနည်းဒီထက်ပိုပြီးတော့မှကျေပြက်တဲ့စစ်တမ်းလိုမျိုးဖြစ်ဖြစ်ပေါ့ဆွံ့နှွေးပွဲလိုမျိုးအဲ့လိုမျိုးကျင်းပပြီးတော့မှပြောင်းရွှေ့မှုကိုဘယ်လိုလုပ်ရမလဲဆိုတဲ့ဟာပြီးတော့ပြောရင်ပိုကောင်းတယ်ပေါ့။အခုကျတော့ကျွန်တော်တို့လည်းဒီဟာပေါ်မှာထောက်ခံရမလားကန့်ကွက်ရမလားဆိုတဲ့ဟာကမဖြစ်ဘူး။သူတို့လည်းခုနကပြောတဲ့ပုံစံကတော့ကျွန်တော်ထင်တာကတော့နည်းနည်းနားလည်ပြီးတော့လွဲပြီးထင်တယ်ပေါ့။နောက်ကျွန်တော်တို့က performance based လို့ပြောတဲ့အချိန်မှာဒီ performance ကဘာနဲ့တိုင်းမလဲဆိုတဲ့ဟာလေးပေါ့။နောက်ဒီဒီလိုအမှုလေးတွေပြန်ထားဖိုင်တော့ပိုကောင်းပါလေ။နောက်တစ်ခုကဆရာဆရာမတွေပြောင်းရွှေ့လုပ်ရခြင်းသူရဲ့သဘောဆန္ဒလည်းယူရမယ်လို့ကျွန်တော်ယူဆပါတယ်။အဲသဘောဌာနတူလာတဲ့ချိန်ကျမှကျွန်တော်ပြောတဲ့ performance ပေါ့နော်လှုပ်ဆွမ်းဆောင်ရည်ပေါ်မှာပြန်ထပ်ရှိတာတမျိုးပေါ့နော်လှုပ်ဆောင်ရည်တော်မှလည်းအချက်တွေလက်တွေနဲ့ဆိုင်းရမှာလဲဆိုပို့ပြီးတော့ technique ကိုဆံမဲ့ဆိုင်းတာမှုမျိုးဖြစ်ပေါ်တော့လို့
တင်ကြမှုညံဖြစ်တဲ့ဆရာဆရာမတွေကိုဝေးလံတဲ့ကြေးလက်ဒေတာတွေစီမကောင်းတော့ဖို့သဘောမျိုးပို့ဆောင်တော့မဲ့မူဝါဒတဲ့ပေါ်ဝေဖန်သူတွေထက်မှဘကတခေါ်ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်လဲပါဝင်ပါတယ် ဒီအချင်းမြင့်တင်ပြီးတဲ့နေလမ်းမကျင့်သုံးမဲ့တန်ခတ်တဲ့သဘောမျိုးဝေးလံတဲ့ဒေသတွေစီပို့ဆောင်တာဟာမဖြစ်တင်ဘူးလို့ဘာကသာကျောင်းသားအဖွဲ့ရဲ့ဘိုလ်လုပ်ငန်းကော်မတီအတွင်းမှုအဖွဲ့ဝင်
ကိုအောင်ထက်အောင်ကဝေဖန်ပြောဆိုပါတယ်အဲ့လိုမျိုးကတကယ်အကောင့်ထဲပေါ်လာလို့ကျွန်တော်ဒီမူဝါဒမှားရင်းတဲ့မူဝါဒတစ်ခုကျွန်တော်တို့ကပြောမှဖြစ်နေပြကျွန်တော်တို့ကတောက်ချောက်လုံးပြောလာတာကပညာရေးကိုပြည်ကြောင်းလဲဖို့နေရာမှာဆက်သမားတွေကခိုင်ခံတာပါလေဆက်သမားတွေရဲ့အခြေအနေမြင့်တင်တဲ့သင်တန်းတွေဆိုင်နေလို့ဘယ်လိုဆိုတော့တောက်ချောက်ဆရာပညာရေးဦးပြည်ကြောင်းလဲဖို့ကျွန်တော်တောက်ချောက်တောင
မှာကျွန်တော်ကတော့ဆန့်ကျင်ရမှာပဲကျွန်တော်တို့လည်းတုံ့ပြန်ရမှာပဲည
တော်ရရှိပါခင်ဗျာမကြသေးခင်ကပဲမြန်မာနိုင်ငံရဲ့အဓိကပြည်မစီးပွားရေးကြီးဖြစ်တဲ့လေယာကဏ္ဍကိုမြင့်တင်ဖို့လိုအပ်တဲ့ budget ငွေတွေရရှိအောင်ဝန်ထမ်းတွေလက်ဖက်ရည်တစ်ခွက်စီ short out ခြွေတာပြီးရှာကြံဖော်ဆောင်သွားမယ်လို့စိုက်ပျိုးရေးဝန်ကြီးဒေါက်တာအောင်သူရဲ့မူဝါဒတည်အပေါ်ဝေဖန်မှုတွေထွက်ပေါ်လာပြီးမကြခင်မှာပဲပညာရေးဝန်ကြီးဒေါက်တာမျိုးသိန်းကြီးကလည်းဆရာမတွေနဲ့ပတ်သက်တဲ့ဒီမူဝါဒတည်ကိုအခုလိုကြေညာလိုက်တာပါပြောင်းလဲချိန်တန်ပြီးဆိုတဲ့ NLD အစိုးရအသစ်ထံကပေါ်ထွက်လာတဲ့ပညာရေးကျန်းမာရေးစီးပွားရေးစိုက်ပျိုးရေးမူဝါဒတည်တွေဟာဒီထက်ပိုပြီးတော့ကောင်းမွန်အပြစ်ကင်းစင်လိမ့်မယ်လို့မျှော်လင့်ထားခဲ့ကြပြီးမဲ့အခုထိတော့မူဝါဒပိုင်းမှာရောလက်တွေ့ဖော်ဆောင်မှုအပိုင်းမှာပါကျင့်တဲ့အားရစရာမရှိသေးဘူးလို့လေ့လာသူတွေကရှုမြင်သုံးသပ်ကြပါတယ်ခင်ဗျာ